အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာကိုဗစ် -19 ကူးစက်မှုနှုန်းတက်လာပြီးတဲ့နောက်သတင်းဘက်ကရဲ့ပြင်မထွက်ရကန့်သတ်ချက်ကြောင့်မြို့တော်တော်ဝန်ဒီကနေ့စနေနေ့မှာလူသူကင်းမဲ့နေပါတယ်။တောက်ကြောင်နေ့ကနယူးဒေလီမှာအိုမီခရွန်ကူးစက်သူ48ယောက်အပါအဝင်ကိုဗစ်ကူးစက်သူ 18,000 ကျော်တိရှိခဲ့ပါတယ်။ဒီကနေ့မှာကူးစက်သူအရေအတွက် 2,000 အထိရောက်သွားမယ်လို့ခန့်မှန်းထားပါတယ်။မြို့တော်မှာကိုဗစ်ကူးစက်နှုန်းဟာ 19.3 ရာခိုင်နှုန်းထိတက်လာတာကြောင့်အတော့ကိုစိုးရိမ်မွယ်ဖြစ်နေတာပါ။ဂျပန်နိုင်ငံဒူဂျိုမြို့တော်မှာလည်းဒီကနေ့ကိုဗစ်ကူးစက်သူ 1,200 ကျော်ရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်စက်တင်ဘာလ17ရက်နေ့ကတည်းကဆိုရင်အများဆုံးအရေအတွက်ကူးစက်တာဖြစ်တယ်လို့ဒူဂျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ဂျပန်နိုင်ငံမှာကိုဗစ် -19 ရောဂါကူးစက်နှုန်းတိုးနေပြီးရောဂါကူးစက်မှုပိုများလာစေတဲ့အဓိကဒေသ၃ခုမှာကန့်သတ်ချက်တွေပိုပြီးချမှတ်ထားပါတယ်။အဲ့ဒီဒေသ၃ခုဟာအမေရိကန်စစ်အခြေစိုက်စခန်းတွေရှိတဲ့ဒေသတွေဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒီကနေ့ကိုဗစ်ကူးစက်သူအရေအတွက်ဟာအော်မီကရွန်ကိုဗစ်ဗီဇာမျိုးကွယ်စပြီးတော့ပြန့်ခဲ့ခြင်းကလေးကဆိုရင်ပထမဆုံးအကြိမ်ဖြစ်တသိန်းကျော်အထိရောက်သွားပါတယ်။တောက်ကြနေကကူးစက်သူ 9,800 ကျော်ပဲရှိခဲ့တာကနေဒီကနေ့မှာတသိန်း 16,000 ကျော်အထိရှိခဲ့တာပါ။ကူးစက်သူတသိန်းနီးပါးဟာလူကြီးအထူးတဆုံးပြည်နယ်တွေဖြစ်တဲ့ဗစ်တိုးရီးယားနဲ့နယူးဆောက်သ်ဝေးစ်ပြည်နယ်တွေမှာဖြစ်ပြီးဗစ်တိုးရီးယားပြည်နယ်ကမဲလ်ဘုန်းမြို့ဟာဩစတြေးလျ Open Tennis ပြိုင်ပွဲကျင်းပမယ်မြို့ဖြစ်ပါတယ်။